သူရဲ့စကားပြောပါတယ်ဆိုတော့တားတယုံကလူတော်တော်နာကြီးမှာပဲ
ညံတဘုံထညံတဘုံထညံတဘုံထ
ညံတဘုံပေါ့ကတ်စ်ကနေပြီးနာအဖခက်ဖားသချင်းလေးနဲ့ကြိုဆိုလိုက်ပါတယ်မအလခက်အကြက်တဲကာလမှာတည်ငှကဲပေါက်တွေတွေ့ရှိရှာဖွေနိုင်ကြပါစေကျွန်တော်ကတော့ညံတဘုံမိတ်ဆွေများတွေကမောင်းရင်ပါပေါ်လစီတချင်းခေါ်ဖားသချင်းဖွင့်ပြရတာအားနာပေမဲ့တိုက်ဆိုင်တိုင်းဆဲလို့ရအောင်တမင်ထက်လိုက်တာကိုလူရဲ့တနစ်တာမှာညံတဘုံထဖို့ဆော်ဩတဲ့သဘောကြုံတုံးလေးအစီရင်ခံရရင်မောင်ရင်ရဲ့တောင်လူလူမြောက်လူလူရောင်60စိတ်ဝင်စားမှုတွေထဲမှာပကြီးပညာလည်းပါပါတယ်ပကြီးကရောင်60ရဲ့နံပါတ်1ရောင်တစ်ထုံးပေါ့ကံအားမလျော်စွာပဲမောင်ရင်ဟာပကြီးဆွဲသူမဖြစ်သေးပါဘူးတက်လားဆိုတော့လဲထွေထုတက်မနေဘူးအရင်စကြည့်တော့မောင်ရဲ့ဟိုဆက်ဆက်ဒီဆက်ဆက်အကျဉ်းဆိုးတာတကြောင်နောက်ထပ်ကငယ်စဉ်ကတည်းကဝါသနာပါမန်းဆွဲနေမှန်းသိကြပေမဲ့ပေါက်ရောက်အောင်အားပေးတဲ့ဝန်းဝိုင်းတွေမရှိခဲ့တာတကြောင်ပါမိသားစုနဲ့ကျောင်းကအားပေးတယ်ဆိုတာကလည်းကျောင်းကန်းရဲ့နေရံတွေမှာတရုတ်ပြပုံတွေဆွဲတဲ့အခါလောက်ပဲရှိတာတကယ်လုံးမဟက်ဆိုရင်အုပ်လိုက်ကြီးလာညော်ရမှာအေးကံပါပဲမောင်ရင်ကိုနိုင်ကလည်းခြေစုံပြစ်ဖို့တတ်တိမရှိခဲ့ဘူးဒါမောင်ရင်တယောက်တည်းမဟုတ်ဒီလမ်းပေါ်ကသွေးပြီးသွားခဲ့ရရှာသူတွေအများကြီးပါလုံနိုင်သွားသူတွေကလည်းအများကြီးပါပဲမောင်ရင်ဆိုလိုရင်းကအရွယ်ရောက်ပြီးသူတယောက်ကအမှုပညာလုပ်ငန်းလုပ်မယ်လို့ပြောတဲ့အခါတိုင်းမဖြစ်နိုင်တဲ့အယူလို့မြင်တတ်ကြတဲ့ကိစ္စအယိုးဆွဲနေတာကိုပြောလိုတာပါလှုပ်ချင်တာကိုတဘောဟာစာသီးခံလိုက်ရတဲ့ခံစားချက်ကမျိုးဆက်တိုင်းမှာအတွေ့အကြုံရှိတယ်ခတ်တာသူတို့လဲအကန့်အသတ်အပိတ်ဆို့တွေကြားမှာအများအားဖြင့်မပေါက်မြောက်ခဲ့ကြတော့လူပညာလုပ်ငန်းဆိုတာဘဝအတွက်ဘာမှမယ်မယ်ရရမရှိရအလုပ်လို့ယူဆကြတော့တယ်ဥပမာပကြီးဆိုရင်သူတို့မျက်စိထဲမှာနံပါတ်ပြားရေးရလူဆိုင်းဘုတ်ရေးရလူလောက်ပဲမြင်တယ်အဲ့လုပ်ငန်းတွေရဲ့ဝန်ဆောင်မှုဟာလူအဖွဲ့အစည်းပေါ်အကျိုးသက်ရောက်မှုကြီးတာကိုအရသာမခံတတ်တံပိုးမထားတတ်ကြတာများတယ်စဉ်းစားကြည့်လေအဲ့နံပါတ်ပြားတွေဆိုင်းဘုတ်တွေရေးနေတဲ့လူတွေဟာပညာတစ်ခုကိုပေါက်မြောက်အောင်တတ်ပါလျက်နဲ့အသလွတ်အနေစားလူတွေလို့အမြင်ခံခဲ့ရရှာတယ်။အခုလည်းဒါမျိုးတွေရှိနေနိုင်တာပါပဲ။တကယ်ကသူတို့ဟာ commercial art လို့ခေါ်တဲ့စီးပွားရေးပကြီးပညာရှင်တွေဖြစ်ကြပါတယ်။တံမိုးထားရအရက်မှဆိုလို့ရှိရင်ညံမူစော်ကကောင်းကောင်းရကြတဲ့လူတန်းစားပေါ့။မောင်ရင်တို့ခင်မှာတော့သူတို့ဟာဗီဒင်ဆရာလောက်မှအရေးမပါကြပါဘူး။ဗီဒင်းဆရာလိုကြတွက်ပေးလိုက်တဲ့အယောင်တွေပေါ်မူတည်ပြီးသူတို့တွေဒီဇိုင်းတွေလောက်ကြရတာများတယ်။ကဲဘလောက်တောင်အမှုပညာစိတ်သုံးလိုက်တယ်လဲ။ဒီတော့အမှုပညာဝါသနာပါတဲ့လူတွေအတွက်အရာရာဈေးကြီးရှားပါးနေတာတွေအမှုပညာလုပ်ဖို့ဆိုတာသက်စွန်ဆန်များဒုက္ခများပြီးမှရနိုင်မဲ့အဟံတားတွေနဲ့အမှုပညာဟာထမင်းငတ်တဲ့အလုပ်လို့အထစ်ချယုံကြည်နေကြသူပတ်ဝန်းကျင်များကိုလည်းညံတဘုံထကြဖို့လိုတယ်။စိတ်ဝင်စားဂီတာကောက်ကင်လိုက်တဲ့လူငယ်တယောက်ကိုလူကြီးတွေရဲ့အမြင်မှာအမှုပညာစိတ်ခံကြောင့်တသက်လုံးဘေးရောက်မဲ့လူလို့မြင်နေကြသမျှမောင်ရင်တို့ဆက်လက်ညံတဘုံထနေကြအောင်ပါပါလူတွေဟာတစ်ခါတခါသူတို့အပေါ်ကိုအမှုပညာရဲ့တက်ရောက်မှုကြီးတာကိုမေ့နေတတ်ကြတယ်နမကြီးဖြစ်မှဆယ်လီဖြစ်မှပေါက်ရောက်ပြီးပုံမကြောင်ဘူးလို့ယူဆကြတယ်ကို့ဘေးမှာလုံနေတဲ့လူတွေကိုအကြောင်းမဲ့ထင်သေးပြီးတော့စာရေးဆရာထမင်းငတ်တို့ဂီတာသမားဖတ်ခွက်စားတို့အဲ့လိုဝိသေသနတွေတက်ပြီးအနေစားဘုံတော်ဘွဲတွေချီးမြှင့်တတ်ကြတယ်ဒီအကြောင်းတွေကတတိတ္တန်ဆွေးနွေးရမယ့်ကိစ္စတွေပါ။မောင်ရင်တို့ကြုံတုံးလေးခင်းထားခဲ့တဲ့စိတ်ကူးစာလေးမှုဒီလောက်နဲ့ရပ်ပြီးတော့ဒီတစ်ခေါက်ပေါ့ကတ်စီရဲ့လိုရင်းစီဆက်ပြရစီ။ဒေသရင်းပကြီးလောကမှာဩဇာတိတ်ခမကြီးရဲ့ပကြီးဆရာကြီးပကြီးအောင်စိုးရဲ့ကြော်လှတဲ့ဇာတ်တခုရှိပါတယ်။ပကြီးရဲ့အနှစ်သာရဟာအယောင်ဆိုတဲ့ဇကားပေါ့အယောင်နဲ့ပတ်သက်တဲ့အခါကြုံရတဲ့ပြဿနာတစ်ခုကအယောင်တွေရဲ့အဓိပ္ပာယ်တွေပေါ်ကိုလူတွေထားတဲ့စံနှုန်းတွေဖြစ်ပါတယ်အဲ့ဒီပြဿနာကတကယ်တမ်းမှခက်သေးသေးတော့မဟုတ်ဘူးတီးတီးစုပြီးတော့အကြီးဖြစ်နေတာမောင်ရဲ့အနေနဲ့ပထမဆုံးကြုံရတာကတော့အနှက်ယောင်အမဲယောင်ပြဿနာပါပဲကိုလူလိုလဲနည်းများမဆိုကြုံမှုရမှာသေးကြတယ်အနှက်ယောင်ဝတ်စားတာအနှက်ရောင်အသုံးဆောင်တွေရှိရတွေ့ရင်အိမ်ကလူကြီးတွေပြီးတော့ဆွေမျိုးတွေက ပတ်ဝန်းကျင်တွေကအကြာမြင်ရနေတယ်လို့လူတွေစီကနေပြီးတော့နမိတ်မကောင်းမသာပို့တဲ့အရာစီးပွားရော့တယ်ခိုက်တယ်လပ်တိတ်တယ်အမင်္ဂလာစတာတွေမိုးမွန်အောင်ကြားရမှာအဲ့ဒီအနက်ရောက်မှာပဲစတေကာတွေအယိုးကောင်းတွေဆေးရှူနေပုံမြွတ်တူတူမိမပုံတွေပါလို့ရတော့ကို့လူဟာကုရာနှစ်ထီဆေးမရှိတဲ့အတန်းသားထဲမှာစံပြုတ်ခံရမှာသေချာတယ်အရက်ထဲမှာအဲ့လိုလူငယ်တွေကိုဘေးမဲ့ပေးထားခံရသူလို့သတ်မှတ်ကြတယ်တကယ်ကမတူရာကိုလက်မခံနိုင်ကြတဲ့လူတွေပေါင်းပြီးတော့သူ့ကိုကျင်လိုက်ကြတာမျိုးတထေးသားဝတ်စားရင်တော့ချမ်းသာလို့ပါပေါ့အဲ့လိုတွေတော့ရှိတယ်ထားတော့နောက်တစ်ခုကတော့လူငယ်ချင်းအားကြတဲ့ကဏ္ဍပါပဲသူတို့ကလည်းအဲ့လိုဖောက်ထွက်ဝတ်စားတတ်တဲ့လူတွေကိုကြွေတာ ਊ ကြွေတယ်ဆိုရမှလည်းစတိုင်ကြတယ်ဆိုတာဟာတကြောင်အဓိကအိမ်ထမင်းစားရတာချင်းအတူတူတော်လှန်ရဲတဲ့တတ္တိရှိသူကိုခိုးပြီးတော့လေးစားတာပေါ့အဲ့ဒါကိုပဲလူကြီးသူမအများစုကအတူခိုးမှားပြီးတော့လမ်းမရောက်တော့မဲ့အကြံစီယူဆကြတယ်အနက်ရောင်ပေါ်ယူသီးကြတာဟာလောကီပညာရဲ့စနတ်တွေပါသလိုကဘာဦးကအမှန်ကိုကြောက်ကြတဲ့ကြောက်စိတ်ရဲ့စင်ငယ်ပါဝင်တည်ရှိနေမှုကြောင့်လည်းဖြစ်နိုင်တယ်မှောင်တော့မမြင်ရဘူးလေမမြင်ရမှုဟာစိတ်ကိုအယားအယားဖြစ်စေနိုင်တယ်မမြင်တော့မသိမသိတော့ပိုကြောက်လာတာပေါ့စာရီထဲမှာအဝိဇ္ဇာအမှန်ဖုံးတယ်ဆိုတာမျိုးဒီတော့မြင်သိနိုင်တဲ့အလင်းကိုတောင့်တလို့နေကိုအများစုကကိုးဝယ်ကြပြီးအလင်းဆိုတာအကောင်းအမှောင်ဆိုတာမကောင်းဘူးလို့သတ်မှတ်ခဲ့ကြပုံပေါ်တယ်ကဘာဦးနောက်ခံဒနာယီဇလန်းအလုံးမှာလင်းချင်းချင်းဟာကောင်းမှုဖြစ်ပြီးမှောင်မှိုက်ချင်းဟာမကောင်းမှုဖြစ်တယ်အောက်လန်းသမားတွေဒုစရိုက်သမားတွေအမိပြုတဲ့အရာဖြစ်တယ်လို့တယောက်ဖော်ကြလေရှိပါတယ
် In the land of Mordor In the fires of Mount Doom, the Dark Lord Sauron forged in secret a master ring.
ဟိုလူတို့ကြည်ဘူးကြတဲ့ကဘာကျော် The Lord of the Rings နဲ့ Harry Potter ရုပ်ရှင်ထဲကလူစိုးဘုတ်ကြီးတွေကို Dark Lord အောက်လန်းဝိဇ္ဇာအမှောင်သခင်ကြီးဆိုပြီးတင်စားဖော်ပြကြတာသတိထားမိပါလိမ့်မယ်။ပြီးတော့သေခြင်းတရားနဲ့တမလွန်ဆိုင်ရာယုံကြည်မှုတွေအတွက်ကိုးစားပြုတဲ့အကြောင်းမျိုးဆိုပြီးလည်းယူဆသုံးစွဲကြတယ်။မရဏမင်းခေါ်သင်မင်းကိုတယုတ်ဖော်တဲ့အခါမှာအနက်ရောင်ဝတ်ယုံကြီးနဲ့တစင်းရှည်ကြီးကင်လို့လေနောက်ထပ်ဆုံးကဝေအောက်လန်းယုံကြည်မှုတွေမှာလည်းတုံးကြတယ်အလင်းကိုကြိုက်တယ်လို့ပဲဆန့်ကျင်ဘက်တည်ရှိတတ်တဲ့သဘာဝတရားရဲ့အလိုအရအမှောင်ကိုကြိုက်တဲ့လူတွေလည်းရှိလာတဲ့အခါမှာအဲ့ဒီလူတွေကိုမကောင်းတဲ့လူတွေလို့သတ်မှတ်ကြရင်းအမှောင်တနည်းအနတ်ဟာသူ့ဟာသူနေရင်းနဲ့မှအမြည်ပြတ်စရင်ဝင်ရတော့တဲ့သဘောပါပဲဒီယူဆတွေဟာမောင်ရင်တို့စီမားကြီးပဲဖြစ်တာမဟုတ်ပါဘူး။တကဘာလုံးတတ်ဝင်ကြတဲ့ကိစ္စဖြစ်တယ်။လူအများစုဟာပူဆွေးမှုနဲ့တည်ရင်တရားကိုပြဖို့အနက်ရောင်ကိုဝတ်ကြတယ်။အတုပါပို့တဲ့အကြောင်းပေါ့။ဒါမဲ့ခတ်တာကကဘာအဆင့်အစည်းအဝေးတွေမှာလည်းအနက်ရောင်တွေနဲ့တက်ကြတယ်။အဲ့ဒီနေရာမှာတော့အနက်ရောင်ဟာသူတစ်ပါးကိုလွှမ်းမိုးမှုရှိတယ်လို့ခံယူကြပြန်ရော။အခမ်းအနားပေါ်မူတည်ပြီးအရောင်ရွေးဝတ်တယ်လို့ပြောရအောင်လဲ။သူတို့ဝတ်စုံတွေက၈ဆရာခန်းလုံးတော့ကမဲနေရဘူး။ဘလို့လို့ရံကွာတယ်လို့ပြောလို့ရမလဲ။ရံကွာတာအောက်ခံအင်ကြီးတော့ပဲရှိတာပါနောက်တစ်ခုထူးရတာပြောရရင်တရုတ်တွေရဲ့အယောင်ယူဆပါပဲနှစ်ထောင်ကြီးယဉ်ကျေးမှုရှိခဲ့တဲ့တရုတ်ဒလိမှာအနက်ရောင်ဟာကိုလူတို့ထင်တယ်လို့အမင်္ဂလာရောင်မဟုတ်ပါဘူး။မောင်ရင်ကျောင်းသားဘွားကကျောင်းကပွဲတစ်ခုစီစဉ်ပေးတော့ကပီကင်းအော်ပရာလို့နာမည်ကြီးရဲ့တရုတ်စင်တင်ပြဆက်တွေမျက်နှာဖုံးတွေအကြောင်းလေ့လာဘူးပါတယ်။မောင်ရင်ကရာမာယဏလေးတော်တင်ကန်းမှာရာမာယဏမျက်နှာဖုံးမထည့်ပဲတရုတ်အော်ပရာကမျက်နှာဖုံးတွေနဲ့စတန့်ထွင်ပြီးကပြဖို့ချောင်းတာ။တရုတ်မှာအနက်ရောင်ဆိုတာနည်းနည်းတည်ကြည်မှုရိုးသားဖြောင့်မတ်မှုတရားမျှတမှုဆိုတဲ့အယူဆမျိုးရှိတယ်။ပောင်ချင်းကိုမျက်နှာမဲပောင်ချင်းဆိုပြီးလူတွေခေါ်ကြတာမျိုးပေါ့ပြဇတ်ထဲမှာလဲပောင်ချင်းရဲ့မျက်နှာဖုံးကအနက်ပါပဲအဖြူကြတော့ကောက်ကျစ်စင်းလဲတဲ့နေရာရောက်ပြီးလူစိုးအောင်ဖြစ်သွားရောသုံးပြည်တော်ဝတ္ထုတွေထဲကနမဲကျော်လူချမ်းမင်းသားကြီးချောင်ချောင်ရဲ့မျက်နှာဖုံးဟာအဖြူရောင်အဓိကဖြစ်ပါတယ်ဆိုတော့ဒါတွေဟာလဲလောကရဲ့ဒွိသဘောတည်ရှိမှုပုံစံတွေအကောင်းဆိုးအဖြူအမဲအလင်းအမောင်စတဲ့ပုံစံတွေပါပဲဒီလိုဖြစ်စဉ်တွေဖြစ်လာတဲ့အခါလူအဖွဲ့အစည်းရဲ့သတ်မှတ်ယူဆချက်တွေဟာတိတ်ပြီးတော့အစင်ငေါ်တက်မနေဘူးပြောချင်တာဘာမှမပုံသေးမရှိတာ
အ
ဒီအပိုင်းမှာခုနကကြားရတဲ့ဂီတာသံတွေနဲ့အညီးဖြစ်ပေးနေတဲ့သူကတော့ကိုလူရဲ့မိတ်ဆွေကြီးမာဂျူရီဖြစ်ပါတယ်ဗျာ။ကိုလူရဲ့မာဂျူရီဟာပညာလိုအိုသည်မရှိအသက်40လောက်ကမှဂီတာသင်လဲအဲ့အံထွက်တာပဲ
။တလေးနေလို့ပ
ါ။ကဲကဲဆက်အောင်။ဆုံးဖုတ်ကွေးစတဲ့လောကီအယူဆကိစ္စတွေဟာတခြားဒေသတွေမှာလည်းရှိပါတယ်။ဘိုလီဗီးယားနိုင်ငံမှာဆိုစုံစည်းဆိုတာတောင်ရှိရဲ့။စုံလောကမှာအသုံးပြုရတဲ့ဟာတွေရောင်းရောင်းဆောင်ပြီးနိုင်ငံသားတွေကိုဆွဲဆောင်တာမျိုးပေါ့။ဒါလောက်ကတော့အေးဆေးပါ။မောင်ရင်တို့စီမှာဆိုအခုထိပယောဂကုရာတွေ၊နတ်ချွတ်တာတွေတရားဝင်လို့လုပ်နေတော့မယ်။အပအနေနဲ့ခေါင်းစဉ်အောက်မှာလူတွေလှုပ်ချင်ရလှုပ်ခွင့်တတ်တတ်ကြီးပေးထားတာ။မောင်ရင်ငယ်စဉ်ကအပမိရဲဆိုပြီးတော့တစ်ဖက်လူကိုကျင်လုံးတွေနဲ့ဆော်တာတွေအတင်းအကျပ်ဆေးတွေတိုက်တာနရင်းရိုက်တာတွေမြင်ရဘူးပါတယ်။ဒီလိုအဖြစ်အပျက်တွေဖြစ်လာတဲ့အခါမှာထုံးစံအတိုင်းရိုက်တဲ့ကောင်တွေကဝတ်ထားတဲ့ယူနီဖောင်းပဲကွာတယ်။အထက်လန်းဆိုရင်ဝတ်ဖြူစင်ကြယ်နဲ့အောက်လန်းဆိုအော်ဘလက်ဖုံးကြီးဆိုလို့ရှိရင်တော့သင်္ကန်းနဲ့အများအဖြစ်အဲ့လိုဇက်သေးကဝတ်စုံတွေဝတ်ပြီးတော့ပယောဂရှိပါတယ်ဆိုတဲ့လူကိုဟဲ့ဗန်နေသမီးကိုတဲ့ဝင်ပူးနေတဲ့လမ်းထိပ်ကုတ်ကိုပင်အောက်ကစားရမယ့်တောက်ရမယ့်သိမ့်ဖေးအခုထွက်စမ်းဆိုပြီးတော့အပေါ်စီးရနေငေါင်ငန်းရိုက်နှက်တာမျိုးပေါ့ဒါမျိုးဇက်ကွက်ကအနောက်တိုင်းအပအနေနဲ့ရုပ်ရှင်တွေမှာလည်းတွေ့ရပါတယ်ကျူးလုံလုံသူရဲ့နမဲဂုံပုတ်တွေကိုခေါ်ပြီးတော့လှန်လုံးလေးထက်လိုက်တာပေါ့အရိုက်ခံရသူတွေကန်ဆိုးပုံများကတော့သူတို့ကိုရိုက်မဲ့လူစီကိုသူ့မိသားစုကိုယ်တိုင်လိုက်ပို့ခံရတာဒါမှမဟုတ်ကိုယ်တိုင်သူများစကားနားယောင်ပြီးကြောင်သူတော်တွေစီကိုရောက်သွားတတ်တာပါပဲအဲ့လိုကိုယ်တိုင်သွားမိတတ်တဲ့လူအများစုဟာလည်းမျိုးရိုးစင်ဆက်အဲ့လိုယုံကြည်ကြသူတွေများတယ်ဒါမျိုးကနေပြီးတော့ delay ဖြစ်လာတာပေါ့
ညံတဘုံကတော့ထလိုက်ပြီး
ဘယ်နာဘယ်စီနားဆင်ရမလဲ
Apple Podcast ရပါတယ
် Spotify မှာတင်ထားပါသက
ြ VPN ရဲ့ channel များ
Facebook page နဲ့ YouTube မှာဗျာ
Like and Subscribe လုပ်နိုင်တယ
်ပိုင်းသိတင်ရင်သိရတာပေါ့
ဘာမာ Podcast Network မှာ
ရှိုးများစွာကိုနားဆင်နိုင်တယ်ရှိုးများစွာကိုနားဆင်နိုင်တယ် Hey
မောင်ရင်ကိုရွေးတခုကိုပြောရရင်မောင်ရင်နှမလေးဟာမောင်ရင်ထက်ဆယ်နှစ်ငယ်ပါတယ်။သူ့မွေးပြီးအခါလေလောက်ရောက်တော့ဘေးလူအဆွဲကောင်းတာနဲ့အမေကသူ့အတွက်ဘေးတင်သွားမိတယ်။ဟိုကတိုက်ဖွားမလို့တိုက်ကျိုးဖြစ်ရမယ်။မဟုတ်ရင်အသက်15နှစ်မှသေမယ်လို့ပြောလွတ်လိုက်ရော။ဖြစ်ချင်တော့အဲ့အကြောင်းကိုမောင်ရင်ကဆက်စုရင်းနဲ့တိသွား။ဆွဲပေးတဲ့မိန်းမကိုယ်တိုင်ပဲတိုက်ကျိုးဖြတ်ပေးမယ်ဆိုလို့ခြုံထဲကိုခါချင်းနဲ့အကတ်ခံပြီးတော့ခေါ်စာပြစ်လိုက်အချီကျိုးဖြတ်လိုက်လုပေးရတယ်။မောင်ရင်ကသူ့ကိုကူရတော့မှတ်မိတာ။အဲ့မှာကိစ္စကပြီးမနေပြန်ဘူးဗျာ15နှစ်ပြည့်ရင်တိုက်ကတကထပ်ပြန်လာခေါ်အောင်မလဲတိုက်ကကောင်းနေမှာတော်လိုင်းရင်းမရှိဘူးလားမသိတိတ်အားနေရထက်ခနဲရှိရင်လာခေါ်မယ်ဆိုတာကြီးပဲလာခေါ်တိုင်းလိုက်ရအောင်မပြတ်သားအောင်ပြောမှတ်နေလားမသိဘူးဒီအဖြစ်ပြက်မျိုးကိုလိုင်းဘဝစကားနဲ့ပြောရရင်တိုက်ကျိုးဖြတ်ရင်တကယ်ပြတ်မပြတ်တော့မသိဘူးသူကတန်ရုံးစင်ဖြတ်ရင်တော့ကိုလူလူပြတ်လိုက်ရတာပဲမလားအဲ့ဒါမျိုးအခုမှသာရေစရာပြောနိုင်တာပါအဲ့လိုပောက်ကွက်ရဂမ်ဘီယာသမားတွေလက်ပြရရင်ပြီးရောလောက်တာရဲ့လူတွေရဲ့ရသည့်စိတ်ဖြစ်ရှောက်လောက်တဲ့ကိစ္စရဲ့အကြောင်းမောင်ရင်မှာနှမဖြစ်သူအသက်15နှစ်ပြည့်ရင်တေတော့မှာပဲဆိုတဲ့စိတ်ကနှစ်ပေါင်းများစွာကပ်ပါပြီးတော့တအုံတနွေနွေဖြစ်နေခဲ့ပါတော့တယ်သူ15နှစ်ပြည့်ရောလဲတိုက်ကျိုးထပ်ဖြတ်တယ်လို့မကြားမိဘူးမောင်ရင်မိဘတွေကအစဒီကိစ္စကိုမေ့သွားပုံပေါ်တယ်ဒါတွေကလူစိတ်ကိုတသက်ပတ်လုံးညင်ညူးချောက်လန့်နေစေနိုင်တဲ့စွဲလမ်းမှုတွေပါပဲတကယ်ကဒါတွေမရှိလဲလူဖွဲ့စည်းဟာရှေ့ဆက်နေတယ်ဆိုတာကိုတမိုင်းကတက်သေးပြခဲ့ပြီအခုလဲတက်သေးလိုချင်တယ်ဆိုလို့ရှိရင်မအားလာကိုကြည့်လောကီပညာပေါင်းစုံကိုအားကိုးနေတဲ့မအားလာဘာဖြစ်နေလဲပြိသက်ဒီနေရာမှာသတိထားမိစရာတခုကယုံကြည်သူတွေထဲမှာအထူးသဖြင့်အမျိုးသမီးတွေကပိုများနေတယ်ဒါမျိုးကိစ္စဆိုလို့ရှိရင်အထက်စင်ပေါ့ကတ်ကမငိမ့်ချမ်းမေတို့မှာလဲပြောစရာတွေရှိလိမ့်မယ်မောင်ရတော့ကုတ်ပတ်ဝန်းကျင်ကမြင်ရတဲ့လောက်လေးပြောပြတာပါကဲဒီလောက်ဆိုတောင်စင်ရင်မြားလေးတွေလည်းပြီးသွားပါပြီ။မောင်ရင်ကလူတွေယူသီးမှုကြောင့်လူစိတ်တွေဘလောက်ညစ်ထင်းနေရတယ်လဲဆိုတာပြောချင်တာပါ။တကယ်ကယူသီးရဲ့ဆိုတာမလိုအပ်ပဲခွဲခြားခြင်းတစ်မျိုးပါပဲ။တခခုဆိုလှေနံဓာတ်ထည့်တရေသေးသတ်မှတ်ကြတဲ့လူမှုစနစ်တွေဟာလွတ်လပ်တဲ့စိတ်ထားနဲ့ဖန်တီးမှုကိုစိတ်သုံးစေနိုင်ပါတယ်။ဒီလောက်ဆိုရင်အယောင်ဆိုတာလည်းအမြင်ဆိုင်ရာအမှတ်တညာဖြစ်ပြီးတော့ကြိုက်တယ်လို့သတ်မှတ်လို့ရတယ်ဆိုတဲ့အကြောင်းလဲစောကြောမိလောက်ပါပြီ။နောက်ပိုင်းနေမှာအယောင်တွေတင်ဂေတာယူနဲ့ပတ်သက်တဲ့ကိစ္စရပ်လေးတွေကိုလည်းဆက်ပြောကြင်ပါသေးရဲ့။ညံသမုံရဲ့ကြွေးကြော်တန်ကမင်းတို့မကြိုက်ရင်ကြော်သွားကြ။သဘောတွေ့တယ်ဆိုလဲ အဆင်ပြေတဲ့နေရာမှာရေးသားဆွေးနွေးလို့ရပါတယ်ဆွေးနွေးချက်တွေကိုလည်းမိုင်းတို့အလေးနက်ထားကြောင်းပြောကြားလိုပါတယ်နောက်ဆုံးပြောရရင်တီရှပ်အနက်မဝတ်ရတဲ့ကိစ္စလောက်ကိုလက်တိုက်တယ်လို့ယူဆနေသည်တီရှပ်အနက်ဝတ်တဲ့တထေးစီမှာအောက်ခြေသိမ်းလုံနေကြရအောင်မှာပါပဲနောက်မျိုးဆက်တွေမှာဒါမျိုးတိတ်မကြရတော့ပါဘူးမိုင်းတို့ခက်ကတော့မလိုအပ်တဲ့စိတ်ပိုင်းဆိုင်ရာအတားအဆီးတွေကိုအတီးကြီးတွေနဲ့လိုရာထက်ပိုပြီးတဲတဲလှုပ်နေခဲ့ကြလို့အချိန်ကုန်စိတ်ညစ်ခဲ့ရတာပဲအဖတ်တင်နေအဆိုးအကောင်းကိုလက်ခံအကောင်းဘက်ကိုဥတီသွားရတာပိုနာရေးပါတယ်ပိုလဲယင်ကြီးရရောက်တာပေါ့သဘောတူတူမတူတူအားလုံးညံလုံးထနိုင်ကြပါသေးဗျာ